Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2014ခုနှစ်မတ်လ3ရက် VOA American တန်ရဲ့ဒီနေ့လာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့မနက်ခင်းအတွက်အစီအစဉ်မူကတော့ကျမကင်ပြူထွေးပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးမှာပါ။ယူကရိန်းရဲ့ဝန်ကြီးချုပ်တစ်ကရုရှားဟာစီးရန်ဆလာပြီလို့ပြောကြားလိုက်တာမို့ယူကရိန်းကစီးလှုပ်ရှားမှုတွေအတွက်ပြင်ဆင်ဖို့အမိန့်ပေးလိုက်ပါပြီ။ထိုင်းနိုင်ငံမှာတော့ပြီးခဲ့တဲ့လတုန်းကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲအတွင်းအနောက်ရှက်အတော်များများခံခဲ့ရတဲ့ခရိုင်၅ခုမှာမဲတွေကိုပြန်ပြီးပေးနေကြပါပြီ86ကြိမ်မြောက်အော်စကာဆုပေးပွဲကိုတန်နင်းလွင်နေညမှာဟောလိဝုဒ်မှာစတင်ကျင်းပနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခင်ပြုထွေ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာလယ်သမားတွေကြုံတွေ့နေရတဲ့လေယာဉ်မြေသိမ်းဆီးခံရမှုပြဿနာတွေဖြေရှင်းနိုင်ဖို့အရေးလယ်သမားရေးအကျိုးဆောင်တွေဘာတွေတောင်းဆိုထားပါလဲ
လေယာဉ်သိမ်းဆီးခံရစဉ်အချိန်တုန်းကဒီသိမ်းဆီးမှုကဥပ္ပဒေညီချင်းမညီချင်းဆိုတော့တိကျပြောင်းလဲကမှာရှိတဲ့ဒီသိမ်းဆီးမှုနဲ့ဆိုင်တဲ့ commission
ကဒါမှရေးတောင်းဆိုမှုတွေနဲ့ပတ်သက်လို့မကြခင်ပြည်စုံနာဆင်နိုင်ပါတယ်ဒါအပြင်ဒီမြန်မာနိုင်ငံစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ပြည်တော်စုဝင်ကြီးဦးစိုးသိန်းနဲ့ဆက်သွယ်မေးမြန်းထားတာကိုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်နိုင်တယ်လို့မြန်မာပြည်မပေးစာကဏ္ဍနဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမှာအခုရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရနိုင်တို့ကကြီးညာပေးကြပါမယ်ရှင်
ယူကရိန်းရဲ့ဝန်ကြီးချုပ်အစ်စ်ကရုရှားဟာစီးရေးရန်ဆလာပြီလို့ပြောကြားလိုက်တာမို့ဒါကိုအရေးယူတဲ့အနေနဲ့ယူကရိန်းကစီးရေးလှုပ်ရှားမှုတွေအတွက်အပြည့်ပြင်ဆင်ဖို့ယာယီအစိုးရကတနင်္ဂနွေနေ့မှာအမိန့်ပေးလိုက်ပါတယ်။ယူကရိန်းနိုင်ငံပျက်စီးဖို့တဲတဲကလေးပဲလိုတော့တယ်လို့ဝန်ကြီးချုပ်အာဆန်နီယက်ဆန်ဂျုတ်ကလွှတ်တော်ကိုမင်ကွန်းပြောကြားရမှာသတိပေးလိုက်တာပါ။ဒါအပြင်ရုရှားကယူကရိန်းကျွန်းဆွယ်ဒေသမှာသူ့ရဲ့တပ်တွေကိုတုံးမြင့်ချထားနေတာဖြစ်ပြီးအနောက်နိုင်ငံတွေကလည်းရုရှားတပ်တွေအခုလိုချထားတာအတွက်အပြစ်တင်ရှုံချကြောင်းထပ်တလဲလဲပြောကြားခဲ့တယ်လို့ဆိုပါတယ်။ရုရှားတပ်တွေကိုယူကရိန်းလေဆိပ်တွေနဲ့စစ်တပ်အခြေစိုက်စခန်းတွေပတ်လည်မှာချထားချိန်မှာဂျာမနီနိုင်ငံကသူ့ရဲ့ဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ယူကရိန်းအရေးအဖြေရှာဖို့အတွက်လှုပ်ဆောင်မယ်ဆိုတာကိုရုရှားဘက်ကသဘောတူကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့ဂျာမနီအစိုးရပြောခွင့်ရကအသေးစိတ်ကိုတော့ထုတ်ပြန်မပြောပါဘူး။ဒါပေမဲ့ဥရောပတိုက်မှာထိတ်တဲရင်ဆိုင်မှုတွေမဖြစ်ပွားစေဖို့အတွက်ကာကွယ်တဲ့အကြီးဆုံးအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရည်အဖွဲ့ကဦးဆောင်ပြီးယူကရိန်းရုရှားနှစ်နိုင်ငံဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ရည်ရွယ်တဲ့ဆက်သွယ်ရေးအဖွဲ့နဲ့အတူဒီကိစ္စကိုဆောင်ရွက်မှာဖြစ်ကြောင်းတော့ပြောကြားခဲ့ပါတယ်
။ရုရှားစစ်တပ်တွေယူကရိန်းနိုင်ငံတဲကိုဝင်ရောက်သွားခဲ့တဲ့အပေါ်ခက်တင်းတင်းတုံ့ပြန်သွားဖို့အတွက်အနောက်အင်အားကြီးနိုင်ငံတွေကတနင်္ဂနွေနေ့မှာပြင်ဆင်နေကြပြီးရုရှားအစိုးရအနေနဲ့တပ်တွေကိုပြန်မယုတ်သိမ်းမှုဆိုရင်စီးပွားရေးတန်ခတ်မှုတွေတနမယေးပိတ်ဆို့မှုတွေအပြင်ဥရောပမှာမဟာမိတ်တပ်ဖွဲ့ရဲ့ကာကွယ်ရေးတွေကိုတိုးမြင့်သွားမယ်လို့သတိပေးလိုက်ပါတယ်။ရုရှားတပ်တွေကအခုခါမှာခရိုင်းမီးယားဒေသကိုအပြေးအဝါထိန်းချုပ်ထားနိုင်လိုက်ပြီးအဲ့ဒီဒေသမှာရုရှားတပ်ဖွဲ့ဝင်အင်အား 6,000 ကျော်ရှိတယ်လို့ယုံကြည်ကြောင်းသမ္မတအိုဘားမားအစိုးရအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတဦးကပြောပါတယ်။အမေရိကန်နိုင်ငံသားဥက္ကဋ္ဌဂျွန်ကယ်ရီကတော့သူ့အနေနဲ့တခြားကမ္ဘာခေါင်းဆောင်တွေနဲ့လည်းညီနိုင်ဆွေးနွေးခဲ့ကြပြီးဒီလိုကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံကိုအထီးကျန်တဲ့နိုင်ငံဖြစ်အောင်လုပ်သွားဖို့အတွက်ကမ္ဘာခေါင်းဆောင်တွေတိုင်းကပြင်ဆင်နေကြတယ်လို့ပြောပါတယ်။သမ္မတအိုဘားမားဟာတနင်္ဂနွေနေ့ကတော့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်၊ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အပါအဝင်ပိုလန်သမ္မတဘရိုနီစလောကိုမိုရော့စကီတို့နဲ့လည်းကပြောခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးကယ်ရီယာယူကရိန်းဆိုရနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ကီယက်မြို့ကိုအင်္ဂါနေ့မှာတွားရောက်ဖို့ပြင်ဆင်ထားပါတယ်။ဒါပြင်ယူကရိန်းနိုင်ငံကိုစီးပွားရေးအကူအညီပေးဖို့အတွက်အစည်းအဝေးတရက်ကိုလည်းသမ္မတဥပမာအစိုးရကအခုသတင်းပတ်မှာအာယုံဆိုင်လှုပ်ဆောင်သွားဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရုရှားနိုင်ငံရဲ့လုပ်ရက်ဟာကုလသမဂ္ဂဗဒိန်ညင်ကိုချိုးဖောက်နေတာဖြစ်တယ်လို့နေတိုးတပ်ဖွဲ့ရဲ့အတွင်းမှူးချုပ်အန်ဒါစ်ဖိုရက်စမစ်ဆန်ကဘရဆယ်မြို့မှာပြောကြားလိုက်ပါတယ်။ဒါပြင်နေတိုးတပ်ဖွဲ့အနေနဲ့ရုရှားနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်နေတယ်လို့လည်းသူကပြောပါတယ်။ဗာတီကန်မှာတော့ပုပ်ယဟန်မကြီးဖရန်စစ်ကယူကရိန်းနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကမ္ဘာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးညှိနှိုင်းကြဖို့စိန့်ပီတာယင်မြေမှာတနင်္ဂနွေနေ့နေ့လယ်ကပြုလုပ်ခဲ့တဲ့ဝက်ပြူစုတောင်းပွဲအတွင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းဒေသမှာစနေနေ့ညပိုင်းကအစ္စလာမ်စစ်သွေးကြော်တွေလို့ယူဆရသူတွေရဲ့တိုက်ခိုက်မှုတွေကြောင့်လူပေါင်း84ဦးတည်းမနေ့တေဆုံးခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။နိုင်ဂျီးရီးယားအရှိမြောက်ပိုင်းဒေသမှာရှိတဲ့မိန်နော့ရွာကလေးမှာလည်းလူပေါင်း39ဦးကိုတပ်ဖြတ်ပြီးတက်ကယ်မှုတဲတွေအားလုံးကိုမိတင်ရှို့သွားခဲ့တယ်လို့မျက်မြင်သက်သေတွေကရောနိုင်ဂျီးရီးယားထောင်လိုင်းကြီးကပါပြောပါတယ်။မိုက်ကူမာဒူဂူရီမြို့တော်ရဲ့38မိုင်အကွာလောက်မှာလဲအစောပိုင်းကဘုံနှလုံးပောက်ကွဲခဲ့တဲ့အတွက်35ဦးတည်းမနေ့တေဆုံးခဲ့ရတာပါပထမဘုံဟာလူစီကားတဲ့ဈေးထဲမှာဖြစ်ပြီးဘုံတန်ရရသူတွေကူညီမှုလာရောက်သူတွေလာတဲ့အချိန်မှာနောက်ထပ်တစ်လုံးထပ်ပြီးပောက်ကွဲခဲ့တာပါဒီဘုံပောက်ကွဲသူတွေကိုဘဲဖွဲ့ကလှုပ်ဆောင်နေဆိုတာချက်ချင်းမသိရသေးပါဘူးဒါပေမဲ့ဒီတိုက်ခိုက်မှုတွေကိုဘိုဂိုဟာရမ်စစ်သွေးကြောအဖွဲ့တွေကလှုပ်ဆောင်နိုင်တယ်လို့အာနာဘန်တွေကတန်ပြရရှိပါတယ်ဒီအဖွဲ့ဟာ2009ခုနှစ်ကစပြီးဗလီဝတ်ကျောင်းတွေခရီးရန်ဖျားကျောင်းတွေစာသင်ကျောင်းတွေဈေးတွေရွာတွေနဲ့အစိုးရအဆောက်အဦတွေပါဝင်တိုက်ခိုက်မှုအတော်များများပြုလုပ်ခဲ့ပြီးသူတို့ကြောင့်လူပေါင်းထောင်နဲ့ချီတေဆုံးခဲ့ရပါတယ်
ကလုံကအတွင်းမူချုပ်ဘန်ကီမိုဟာဗင်နီဇွဲလားနိုင်ငံသားရဲ့ဝန်ကြီးနဲ့အင်ကာနေကြရင်ဂျနီဗာမြို့မှာတွေ့ဆုံပြီးတော့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုရဲ့အစိုးရအဖွဲ့ကိုလမ်းပေါ်ထွက်ပြီးအကြမ်းဖက်ဆန္ဒပြခဲ့တာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူကပြောကြားလိုက်ပါတယ်။နိုင်ငံသားရဲ့ဝန်ကြီးဟာကုလသမဂ္ဂလူခွင့်ကောင်စီမှလည်းចောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ပြောကြားသွားဖို့ရှိပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ကိုတက်လန်းနိုင်အောင်ဘယ်လိုလုပ်ခဲ့တဲ့အနောက်ရှက်အတားအဆီးတွေကိုကျော်လွန်နိုင်အောင်အစိုးရအနေနဲ့ဘာတွေလုပ်ခဲ့တယ်ဆိုတာကိုနဲ့ပတ်သက်ပြီးတော့ရှင်းပြဖို့အတွက်ဒီဆွေးနွေးပွဲဟာနိုင်ငံသားရေးဝန်ကြီးအတွက်အခွင့်အရေးတစ်ရက်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဗင်နီဇွဲလားသံတမန်ကြီးဟော်ဟေးဗယ်လာရိုကစနေနေ့ကပြုလုပ်တဲ့ရေဒီယိုအင်တာဗျူးမှာပြောကြားသွားပါတယ်ဗင်နီဇွဲလားနိုင်ငံမှာရာဇဝတ်မှုတွေမြင့်တက်နေမှုငွေကြေးဖောင်းပွားမှုနဲ့နှွားနှုတ်နဲ့ဂျုံမုံလိုအခြေခံစားသောက်ကုန်တွေရှားပါးနေတာကြောင့်ဆန္ဒပြသူတွေကသမ္မတမဒူရိုကိုယာရုကနှုတ်ထွက်ပြီးပို့တောင်းဆိုနေကြတာဖြစ်ပါတယ်မဒူရိုအစိုးရကတော့ဒီကြမ်းဖက်မှုတွေဟာအစိုးရကိုအတိုက်ခံလုပ်တဲ့လက်ရဆွင်းရောက်တွေဖြစ်တယ်ဆိုပြီးတော့အပြစ်တင်လိုက်ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24 kHz 12.23ညာ9.32 kHz 9.25ไดโดมิเตอร์39กิโลเฮิรตซ์9525รูปก็นี่ทุ่งเล่นไปได้ပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံမှာပြီးခဲ့တဲ့လာတုန်းကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲအတွင်းအနောက်ရှက်အတော်များများခံခဲ့ရတဲ့ခရိုင်၅ခုမှာမဲတွေပြန်ပေးခဲ့ကြပါတယ် February လ2ရက်နေ့ကကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲဆန္ဒနယ်တွေအားလုံးရဲ့18ရာခိုင်နှုန်းဟာအနောက်ရှက်ခံခဲ့ရတာမို့ခရိုင်ပေါင်း89ခရိုင်တွေက18ခရိုင်ကလူသန်းပေါင်းများစွာရဲ့မဲပေးမှုကိုထိခိုက်စေခဲ့တယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်မဲဆန္ဒနယ်အားလုံးအတွက်မဲပေးမှုတွေမပြီးမချင်းရွေးကောက်ပွဲရလဒ်ကိုကြေညာမှာမဟုတ်ဘူးလို့လည်းကော်မရှင်ကပြောပါတယ်ဒီလိုမဲရလတ်ကိုကျညာနိုင်တဲ့အချိန်ထိထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နဝတ်ကယာယီအစိုးရကိုဥဆောင်ရမှာဖြစ်ပြီးသူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုတော့အကန့်အသတ်နဲ့ထားရှိတာဖြစ်ပါတယ်။တချိန်တည်းမှာပဲဘန်ကောက်မြို့တော်တလွှားကအစိုးရဆက်ငင်းစခန်းချဆန္ဒပြသူတွေကစခန်း၅ခုကိုတနင်္ဂနွေနေ့မှာဖျက်သိမ်းပေးခဲ့ပြီးမြို့လေပန်းချန်ထဲမှာနေရာယူထားကြပါတယ်။ဝန်ကြီးချုပ်ရင်းလက်နှုတ်ထွက်ပေးဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေပြီးဒါဟာနိုင်ငံရေးစနစ်နဲ့အခြေခံအဆောက်အဦတွေပြုပြင်ပြောင်းလဲရေးအတွက်အရေးကောက်ခံမဟုတ်တဲ့ပြည်သူ့ကောင်စီတက်လာစီဖို့ဖြစ်တယ်လို့ဆိုပါတယ်
တရုတ်နိုင်ငံမှာလူ29ယောက်တေဆုံးပြီး130ကျော်တန်ရရသွားခဲ့တဲ့နိုင်ငံတောင်ပိုင်းကယထာဘူရာရုံတစ်ခုတွင်ဓာတ်နဲ့တိုက်ခိုက်မှုဟာခွဲထွက်ရေးသမားတွေကြောင့်ဖြစ်တယ်လို့တရုတ်အာဏာပိုင်တွေကအပြစ်တင်လိုက်ပါတယ်။ဓာတ်ရိုက်ကိုင်းဆောင်ထားတဲ့အကြမ်းဖက်သမား10ယောက်ပါတဲ့အုပ်စုဟာမွတ်စလင်အများစုနေထိုင်ရာရှင်ကျန်းဒေသကဖြစ်ပြီးအဲ့ဒီလူတွေဟာတရုတ်နိုင်ငံတောင်ပိုင်းကွန်မင်းပြည်နယ်အတွင်းမှာကြိုတင်ကြံစီပြီးတော့စနေနေ့နောက်ပိုင်းမှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်သူ4ယောက်ကိုအသေးပြတ်သက်နိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါကြောင့်တေဆုံးသူစုစုပေါင်းဟာ33ယောက်ဖြစ်သွားခဲ့ပါတယ်။အာဏာပိုင်တွေကတန်တရားရှိသူတယောက်ကိုထိန်းသိမ်းထားပြီးတော့ကျန်တဲ့သူတွေကိုလိုက်လံရှာဖွေနေပါတယ်။တိုက်ခိုက်သူတွေဟာအနက်ရောင်ဝတ်စုံတွေဝတ်ထားပြီးအဲ့ဒီလူတွေဟာဘူဒာယုံထဲကိုပြေးဝင်ပြီးတော့လူတွေကိုဓားနဲ့ထိုးခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဘယ်ဖွဲ့ကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုခြင်းမရှိသလို ဘာကြောင့်အခုလိုလုပ်ခဲ့ရဆိုတာလည်းမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ။
ဟောင်ကောင်မှာသတင်းစာအင်တာဟောင်းတူဆူဆူဝဝအတိုက်ခတ်ခံရတဲ့သတင်းမီဒီယာတွေပေါ်မှာတရုတ်ပြည်မှာကပိုးပြီးလွှမ်းမိုးချုပ်ချယ်တာကိုကန့်ကွက်ကြတယ်။တောင်းနဲ့တိမ့်နဲ့ချီးတဲ့လူလောက်ကြီးဟာတနင်္လာနေ့ကလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။အင်တာဟောင်းကေဗင်လော့ချန်ဟာဗိုလ်တပူးနေကအသားလိတားနဲ့ လူတယောက်နဲ့တိုက်ခိုက်မှုကိုခံရတာမို့သူ့ရဲ့ရင်ဘတ်နဲ့ခြေထောက်တွေမှာဆိုးဆိုးဝါးဝါးဒဏ်ရာရခဲ့ပေမဲ့ခွဲစိတ်ကုသမှုလည်းဦးသွားတာမို့အသက်တော်မဆုံးခဲ့ပါဘူး86ကျင်းမြောက်အော်စကာဆုပေးပွဲကိုတနင်္ဂနွေနေ့ညမှာဟောလိဝုဒ်မှာကျင်းပမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာမိုးရေရက်ဆက်ပြီးဆွေးနေခဲ့ပေမဲ့ပွဲတော်ကျင်းပမဲ့မနေ့မှာတော့ကောင်းကင်ဟာကြည်လင်လာပြီဖြစ်ပါတယ်။ Oscar Tips ပြေးနေတဲ့ကားရီယာကတော့ 12 Years a Slave Gravity နဲ့ America Hustler လို့ဖြစ်ပါတယ်။ Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကို Talking မျိုးသက်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးပါမယ်။အရင်ဆုံးမှာတော့ဒီမြန်မာနိုင်ငံအတွင်းလေယာဉ်သိမ်းဆီးမှုတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြပြပေးပါရစေ။တောင်သူလေသမားတွေရဲ့သိမ်းဆီးခံလေယာဉ်မြေတွေပြန်လည်ရရှိအောင်ဥပဒေဆိုင်ရာမှုသုံးချက်ချမှတ်ပြီးအကောင့်ထယ်ဖို့တင်တယ်လို့လေသမားတွေနဲ့ဒီလေသမားအကျိုးဆောင်တွေကလွတ်တော်နဲ့အစိုးရကိုမနေ့တုန်းကတောင်းဆိုလိုက်ပါတယ်။လေသမားတွေကြုံတွေ့နေရတဲ့ပြဿနာတွေကိုအများပြည်သူသိရှိအောင်လို့ရန်ကုန်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတောင်းဆိုခဲ့ကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မနနာချန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံလေပိုင်းစကိုင်းတိုင်းဒေသကြီးကတောင်သူလယ်သမားတွေနဲ့ပဲခူးတိုင်းဒေသကြီးကတောင်သူလယ်သမားတွေအပါအဝင်လယ်သမားအကျိုးဆောင်ရွက်သူတွေကနေပြီးတော့မတ်လ2ရက်တနင်္ဂနွေနေ့ကရန်ကုန်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါအဓိကကတော့သမရဦးသိန်းစိန်ဆိုရလက်ထက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာယနေ့ခေတ်တောင်သူလယ်သမားတွေရင်ဆိုင်နေရတဲ့မြေယာသိမ်းဆီးခံရမှုထိုက်တဲ့နဲ့ရောကျင်းငွေမရရှိမှုနဲ့လယ်မြေတွေဆုံးရှုံးသွားတဲ့အတွက်အလုလက်မဲ့ဖြစ်ကြရတဲ့ပြဿနာတွေကိုအများပြည်သူသိရှိအောင်ယူရပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ကြတာဖြစ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲအတွင်းလယ်သမားတွေကနေအာဏာပိုင်တွေရဲ့မြေယာသိမ်းဆီးမှုတွေကတည်ဆဲဥပဒေနဲ့ညီမညီဆိုတာနဲ့လယ်သမားတွေရဲ့အခွင့်အရေးအတွက်ပြည်ထောင်စုလွှတ်တော်နဲ့အစိုးရကနေဥပဒေကြောင်းအရအကောင့်ထက်ဖို့ဖြည့်ရှင်းပေးဖို့တောင်းဆိုခဲ့တဲ့ကြောင်းလယ်သမားအကျိုးဆောင်ရှင်းနေတဲ့ဦးဖြစ်တဲ့ဦးဖိုးဖြူကပြောပါတယ်။
ပရမတ်ချက်အနေနဲ့ကတော့ဒီမြေယာသိမ်းဆီးခံရစဉ်အချိန်တုန်းကမြေသိမ်းဆီးမှုကဥပဒေနဲ့ညီချင်းမညီချင်းဆိုတော့အတိအကျပြည်ထောင်စုကမှရှိတဲ့အဲမြေယာသိမ်းဆီးမှုနဲ့ဆိုင်တဲ့ကော်မရှင်ဟာအပြင်းလင်းထုတ်ပြန်ဖို့လိုအပ်ပါတယ်ဒုတိယတစ်ချက်အနေနဲ့ကတော့မြေလက်လို့ဆုံးရှုံးသွားရတဲ့ဒူတွေကိုကျွန်တော်တို့ဥပဒေကြောင်းရပဲမြေယာတွေပြန်လည်ခွဲဝေပေးဖို့လိုအပ်ပါတယ်တတိယအဆင့်အနေနဲ့ကတော့ဒီကလေးကျွန်တော်တို့ပိုင်ရေးဆိုင်ခွင့်နဲ့မြေလုံးပိုင်ခွင့်ဆိုတဲ့အခေါက်အခါတွေမရှိခဲ့ဘူးဆိုရင်တောင်းပါပဲဒီတောင်းသူလည်းသမားတွေဟာဒီမြေယာကိုမိခိုးအသက်မွှန်းကြောင်းခဲ့တဲ့အတွက်လက်ငုပ်အခွင့်အရေးလက်ရှိအခွင့်အရေးလက်ရောက်အခွင့်အရေးလို့ခေါ်တဲ့ right and position ကိုအစိုးရကအတိမတ်ပြုအကောင့်ထဲပေါ်ပေးမှသာလျှင်ဒီလေပင်ညီအငင်းပွားမှုတွေညီရှင်တွေကအငင်းပွားမှုတွေကကျေလည်သွားနေနိုင်တယ်လို့ကျွန်တော်တို့ရဲ့သဘောရိုးထင်မြင်ယူဆချက်ကိုထုတ်ပြန်တာဖြစ်ပါခင်ဗ
ျမြန်မာနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းဟာတောင်သူလယ်သမားတွေဖြစ်ကြပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့စပါးဆိုင်ဧကဟာဆိုရင်လဲ73သန်းနီးပါးအထိရှိတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးစီသွားနေပြီဆိုပေမဲ့မြေယာသိမ်းဆဲမှုအခြေအနေတွေကပုံသဏ္ဍာန်တစ်မျိုးနဲ့ဆက်ရှိနေသေးပဲလို့လဲရှေ့နေဦးဖို့ဖြူကဆက်ပြောပြပါတယ်
ဒီကနေ့ကပြင်မြေသိမ်းအခုကမြေသိမ်းတာကျတော့ဥပဒေအရတရားဝင်ပေါ်ဝင်အောင်လုပ်တဲ့မြေသိမ်းကြီးကိုပဲကျွန်တော်ကြုံတွေ့ရပါတယ်ဒီလွတ်တော်ရဲ့ထုတ်ပြန်ချက်အရတော့နေရာသိမ်းဆီးမှုအကောင်သိမ်းကလေးမဲ့ထုတ်ပြန်ပါတယ်ခင်ဗျာကျွန်တော်တို့ဥပဒေကြိုးဆောင်လုပ်ငန်းလုပ်ကြရတဲ့လုပ်ငန်းအသေးလေးမှတောင်းပါပဲတိုင်းပြည်ပိုင်းနှစ်ခုသုံးခုလောက်ပဲလိုက်ကြတော့နေရာသိမ်းဆီးမှုဆိုင်ရာကိစ္စရပ်တွေကသိမ်းကလေးဝင်းကျင်လောက်မှာရှိတယ်လို့ကျွန်တော်တို့တွေ့မြင်ရပါတယ်ခင်ဗျာအဲ့တော့ဒီနေရာကိုတိုင်းတာနေဆိုရင်သံကလေးလောက်ရှိနိုင်တယ်လို့ကျွန်တော်ယူဆမိပါတယ်ခင်ဗျာ
ပြီးခဲ့တဲ့2013ခုနှစ်ကုန်ပိုင်းတုန်းကတော့မြန်မာနိုင်ငံလွှတ်တော်ကနေတောင်သူလယ်သမားအကျိုးစီးပွားဥပဒေကိုအတည်ပြုခဲ့တာပါ။ဒါပေမဲ့လည်းဒီဥပဒေတွေထဲမှာလယ်သမားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးမဲ့အချက်တွေမပါဝင်ဘူးလို့လည်းရှင်းနေဦးဖို့ဖြူကပြောဆိုခဲ့ပါတယ်။ဒါပြင်လယ်သမားအရေးလှုပ်ရှားသူတွေကတော့မြန်မာနိုင်ငံမှာထောင်ချခံရတာနဲ့အမှုရင်ဆိုင်နေရတဲ့လယ်သမားအရေးအတွက်ထောင်ကနန်းထိရှိနိုင်တယ်လို့ခန့်မှန်းထားပြီးသူတို့တွေလွတ်မြောက်ရေးကိုလည်းတောင်းဆိုနေကြတာဖြစ်ပါတယ်။ဒါအပြင်မတ်လ2ရက်နေ့ကိုမြန်မာနိုင်ငံမှာအစိုးရကတောင်သူလယ်သမားနေ့အဖြစ်သတ်မှတ်ထားပေမဲ့လယ်သမားရေးလှုပ်ရှားသူတွေကတော့မတ်လ2ရက်နေ့ဟာဥနေဝင်အာနာသိမ့်တဲ့နေ့ဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်လက်မှတ်ခံကြပါဦးရှင်
ဟုတ်ပါပြီခင်ဗျာမြန်မာနိုင်ငံအတွင်းကျန်းမာရေးပညာရေးလူမှုရေးစတဲ့ကဏ္ဍတွေမှာလာရောက်ကူညီလှုပ်ဆောင်ပေးနေတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေရေးပါမှုဟာဘလောက်ရှိပါသလဲ MSF ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေပြောသလို နိုင်ငံတကာ NGO အဖွဲ့အစည်းတွေဘက်ကစီကံသတ်မှတ်ချက်တွေချိုးဖောက်မှုတွေကိုသောရရှင်တွေမြင်တွေ့ကြားသိကြပါသလားနိုင်ငံတကာ NGO အဖွဲ့အစည်းတွေပေါ်သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ VO မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239338555ဖြစ်ပြီး fax နံပါတ်ကတော့1239338555ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါခင်ဗျာ
ကဲအင်္ဂါနေ့ညမတိုင်ခင်သောရရှင်တို့အချိန်မီဆက်သွယ်လာကြစီချင်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ခဏတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရပါအောင်မယ်မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့အတွက်ဈေးကွက်အပြိုင်ဆိုင်ဖြစ်လာအောင်ကြိုးပမ်းတဲ့နေရာမှာအစိုးရဌာနအတွင်းအရာရမှုတန်းတွေဟာလုပ်ငန်းပိုင်းကျွမ်းကျင်မှုမှာအားနည်းချက်တွေရှိနေတယ်လို့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းကပြောပါတယ်ပြည်ပကနေလာရောက်မြင်းကြီးမြုံနှံဖို့စီစဉ်သူတွေကလည်းမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာစိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြဆဲပဲလို့ဆိုပါတယ်ဒီစီးပွားရေးနဲ့သက်ဆိုင်တဲ့ဝန်ကြီးဌာနတွေကိုဆက်ဆက်ကြီးကြပ်ပြီးတော့ညှိနှိုင်းဆောင်ရွက်ရေးတာဝန်ယူထားတဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းကို VOA ရန်ကုန်ရုံးခွဲတာဝန်ခံကိုသားညွဦးကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဝန်ကြီးအခုလိုမျိုးတွေ့ဆုံခဲ့ပြီတာကျေးဇူးအများကြီးတင်ပါတယ်ပထမဆုံးအရင်ဆုံးကျွန်တော်မေးချင်တာကတော့ဒီလက်ရှိမြန်မာနိုင်ငံစီးပွားရေးပြည်ပြင်ပြောင်းလဲမှုပေါ်လုပ်နေတဲ့အခါမှာအခုအစိုးရတက်လာတာဆိုရင်သူကတက်လာဆိုရင်နှစ်နှစ်ကျော်၃နှစ်ကာလရှိပါပြီအဲ့တော့ဒီကာလအတွင်းမှာအားရကျေနပ်လောက်ဆရာစီးပွားရေးပြည်ပြင်မှုပြောင်းလဲမှုဘိုင်းမှာပေါ့ဘာတွေများတွေ့မိလဲသိထားမိလဲ
တခါတည်းတော့လေကျွန်တော်တို့မျှော်မှန်းတယ်တော့ဖြစ်ဖို့ကန့်သတ်ချက်တွေအများကြီးရှိတာပေါ့နော်ဒါပေမဲ့အရင်တော့အချိန်နဲ့တွေးကြည့်ရင်တော့အားရစရာလည်းရှိတယ်အားမရတာလည်းရှိတယ်ကြိုးစားအောင်မှာလည်းရှိတယ်အဓိကအားရတာဆိုရင်တော့ကျွန်တော်က tourism sector ကိုပြောမှာ tourismအရန်တိတိတာတာ changes ရှိတယ်တော်တော်အားရလာ tourism ဆိုတော့ tourism နဲ့ related ဖြစ်တဲ့ဟို enterprise တွေပါတူတက်လာတာပေါ့လာတူပဲ air transportation ပေါ့အလွန်အားရဖို့ကောင်းအောင်ကြောက်ခမန်းလေးတွေပြောင်းလဲသွားတယ်ခံရန်ကုန်လေစိတ်ကိုတွေ့လိမ့်မယ်အရင်တော့နှစ်နှစ်တည်းဆိုင်ဒါလေးနောက်တစ်ခါ ICT sector ကျွန်တော်တို့ tender လောက်တာခင်ဗျားသိပါတယ် Telenor နဲ့ Ooredoo Plus ကျွန်တော်ဒီ sector လည်းလူတိုင်းအားရလောက်အောင်ပေါ့လူတိုင်းလက်ထက်မှာပေါ်ပေါ်မြင်းများနဲ့စင်ကတ်လေးတွေရှိပြီးသုံးနိုင်တာတွေ့ရတော့ဒါလည်းတော်တော်အားရစရာကောင်းတဲ့လုပ်ငန်းတွေပဲအခြားအစားကောင်းတော့လူတွေကပွင့်လင်းမြင်သာလာတာပေါ့နော်ရခင်နဲ့ဆိုင်ဟု
တ်ကဲ
့ရခင်နဲ့ဆိုင်ပွင့်လင်းလာတယ်ဟိုဒါပေမဲ့ 100% ကြိုက်တယ်လို့ကျွန်တော်မပြောပါဘူးရခင်နဲ့ဆိုင်ကျွန်တော်လုပ်တွေသူတို့နားလည်လာတယ် interaction တွေရှိလာတယ် dialogue တွေရှိလာတယ်နောက်တော့ human right တို့ labor concern တို့peace to အထူးသဖြင့်တော့ human right factors မှာဟိုပြောနိုင်ဆိုနိုင်တာတွေတိုးလာတာပေါ့နော်အားရတာပေါ့ဟိုလုံးဝပျောက်သွားတယ်လုံးဝဆိုလို့ပါဗျဒါဆိုရင
်တော်တော်လေးလုပ်ဖို့လိုသေးတဲ့ဟိုအပိုင်းတွေဆိုရင်ဘယ်ဘိုင်းတွေလို့တွက်မိပါလဲတုံးတက်မိပါ
ကျွန်တော်ကတော့ကျွန်တော်အတွေ့အရာပြန်ဘာလုပ်လို့တိုးတက်ဖို့အပိုင်းကတော့ layers by layer or sector တိုင်း layer တိုင်းမှာ capacity building လိုတယ်လို့ကျွန်တော်ကတစ်ချက်ပြောမယ်နောက်တစ်ချက်ကတော့ financial sector ကလည်းချင်းချင်းချင်းတော့လို့အောင်ပါရေအုံးဟောတချို့တချို့ဘိုးအော်ဒရေးရှင်းလို့အောင်ပါဒါပေမဲ့လို့ you have to be calculated အဲ့ဒီနှစ်ခုတော့ကျွန်တော်ကအရန်လူနေသေးတယ်လို့ဟိုဒီကောင်ကြောက်စရာကောင်းတယ်လို့ကျွန်တော်ထင်နေတယ
်ဟုတ်ကဲ့ဟုတ်ကဲ့နောက်ချက်ကအရင်ကဆိုရင်တော့ဒီမြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်မှုမှာနိုင်ငံတကာကနေပြီးတော့စီးပွားရေးပိတ်ဆို့တဲ့ကိစ္စမျိုးတွေရှိတယ်ကန့်သတ်တွေရှိတယ်အခုဆိုလို့ရှိရင်တော်တော်လေးကို short ပေါ့ပြလိုက်တာတွေ့ရပါတယ်နိုင်ငံတကာကောဒီမြန်မာနိုင်ငံလက်ရှိသွားနေတဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ရှိနေတဲ့ကြုံရတဲ့ကန့်သတ်မျိုးတွေရောဝင်ကြီးတို့ရင်ဆိုင်ရတာရှိသေးလား
သူကကန့်သတ်တာတော့တော်တော်နည်းလာတယ်ကျွန်တော်တို့ကလည်းရခင်နဲ့ဆိုင်သူတို့နဲ့ interaction တွေပို့လုပ်ရဲလာတယ်ပေါ့နော်ဥပမာ EU ဆိုကျွန်တော်တို့ထိုးတဲ့လက်မှတ်တွေအများကြီးထိုးလာတယ်ဟုတ်လားကျွန်တော်နဲ့လည်းဒီမှာ EU task force ဟို meeting လုပ်တယ်ဟို Lady Ashton ကတစ်ဖက်ကျွန်တော်ကတစ်ဖက်အရင်နဲ့နားလဲလာတော့တော်တော် Germany American ကလည်းကျွန်တော်ထိုးတဲ့တွေထိုးလာတယ် Japan လည်းရှိတယ် Korea အားလုံးကတော့ကျွန်တော်တို့ရခင်နဲ့ဆိုင်ချုံနှောင်မှုတွေလည်းဝင်းဝင်းပေါ့ဝင်းဝင်းပေါ့ကျွန်တော်လည်းတစ်ဖက်ကြီးအရင်ဟိုချက်ချက်တက်တက်မလောက်ထားဘူးဒါလို့နဲ့ဆိုသူတို့တော်တော်နားလည်လာတယ်သူတို့လည်းစိတ်ရှည်သီးခံလာတယ်စိတ်သီးခံပြီးသူတို့ရှေ့ကိုတိုးဖို့တော့တန်တစီအများကြီးရှိတယ်ဒါပေမဲ့သူတို့ကလည်း investment များလေဗျာဟိုတန်းညင်ဟိုကသူစဉ်းစားလေပေါ့ဟိုမှာ100,000,000 investment ကတော့အလွန်လွယ်တာပေါ့ ဒါမှဘီလီယံနဲ့ချီတဲ့ investment ကြတော့သူတို့စဉ်းစားတာလဲကျွန်တော်ကအပြစ်မဆိုတာဟုတ်လေပိုခိုင်းမအောင်စဉ်းစားမယ်လို့သူတို့ကလည်းပြောကြတာပေါ့ဥပမာ US ကဆိုရင်အခု Coca-Cola တို့လို GE တို့လို့ဒါတွေအများကြီးလာလုပ်နေတာပဲအခုလေကြောင်းလိုင်းတွေဆိုရင် air transportation health sector electricity sector ဒါတွေမှာ GE ကအများကြီး involve ဖြစ်နေတာပဲအလားတူပဲ Europe ကလည်းဝင်လာတဲ့ business တွေရှိပါတယ
်ဟုတ်ကဲ့ဒါမဲ့တစ်ဖက်မှာကျွန်တော်သတိထားမိလောက်မြန်မာနိုင်ငံဖွင့်ပေးလိုက်တယ်နိုင်ငံခြားရည်သီးမြှုပ်နှံမှုတွေဖိတ်ခေါ်တယ်အဲတကယ်ကိုနင်လားငါလားဥပမာ American ဆိုရင်ကြီးမပါးကြီးဝင်လာတာမှတွေ့ရသေးတယ်ကျွန်တော်သတိထားမိတဲ့ချက်ကတော့သူတို့ဘက်ကစိုးရိမ်မှုတော့စိုးရိမ်မှုဆိုတာကမြန်မာနိုင်ငံကလက်ရှိအာစီးပွားရေးရည်သီးမြှုပ်နှံတဲ့ခါမှာအာမခံချက်ပေါ့နော်လက်ရှိလာမြန်မာအာမခံချက်လိုမျိုးဟာမျိုးသူတို့လူစောင့်ကြည့်ခြင်းတဲ့သဘောမျိုးတွေတွေ့ရပါတယ်အဲ့တော့တစ်ဖက်မှာဝန်ကြီးတို့ကစိုးရပိုင်းအနေနဲ့နိုင်ငံတကာနဲ့ဆက်ဆံပြီးတော့ပြောဆိုဆွေးနွေးသူတို့စည်းရုံးနဲ့ဒါပေမဲ့ဥပဒေပိုင်းကျတော့လွတ်တော်နဲ့ဆိုင်နေတာပေါ့အဲ့တော့အစိုးရဘိုင်းကအခုလှုပ်ချင်တဲ့ဟာနဲ့လွတ်တော်ဘိုင်းကဖြစ်နေတဲ့ကိစ္စတွေဒီစီးပွားရေးပြည်ပြောင်းပြောင်းလဲမှုဘိုင်းမှာပေါ့ကွဲပြားချက်ကွာဟချက်အခက်အခဲတွေရောရှိလား
ကျွန်တော်မြင်ပြောရင်သိမရှိလားဟို new investment လောက်ကလည်းသိမဆိုးတာ။ဒါပေမဲ့နိုင်ငံချင်းနိုင်ငံချင်း investment ခုနလိုပေါ့ပါခေါ်လဲအာမခံချက်ပေးမဲ့ agreement တွေကျွန်တော်ထိုးကြပါတယ်။ထိုးကြတဲ့ကြောင့်တို့သိတော့ဟာဖြစ်တာမရှိဘူး။ဒါပေမဲ့လို့ကျွန်တော်ခုနပြောလို့ပေါ့များတဲ့ investment ကတော့သူအချိန်တာပေါ့နော်။တင့်တော်တဲ့ investment ကတော့ဝင်ပြီးဆောင်ရွက်နေတယ်။နောက်တစ်ချက်ကတချို့အပိုင်းတွေမှာတော့သူ2016-15ရဲ့ political stability သူကြည့်ချင်တဲ့အပိုင်းလေးရှိတယ်။ဒါပေမဲ့ကျွန်တော်ပြောပါတယ်ဒါတွေကဘယ်အစိုးရတည်းအစိုးရတစ်ခုနောက်တစ်ခု honor လုပ်ရတာပါ။ကျွန်တော်တို့လည်းရခင်အစိုးရရဲ့အမွေတွေခံပြီးရခင်အစိုးရရဲ့စာချုပ်စာတွေနဲ့ honor လုပ်ရတယ်။ honor လုပ်လို့ကန့်သတ်ချက်တစ်ချက် review လုပ်ရတယ်။ဒါလိုကြီးတော့ဟိုပြစ်ပယ်ပြီးလုံးဝဖျက်ပြစ်တဲ့အစိုးရမျိုးမဟုတ်တဲ့အတွက်ကြောင့်လှုပ်ဆရာရှင်းလာလှုပ်ပါမဟုတ်ရင်တော့ခင်ဗျားနောက်ကြမယ်ဆိုတော့လာတော့လာနေပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲ့ရှိပြီးသား legal aspect ကလည်းအားနည်းချက်တွေရှိတယ်ဒါလေးကျွန်တော်ညှိနှိုင်းပြီးဆောင်ရွက်နေပါတယ်သူတို့ဘက်ကတော့လည်းဗျာခင်ဗျားခုနပြောလို့သိကြခြင်းတာ
ဘယ်လိုအချက်မျိုးသတိထားမျိုး
တချို့ကတော့ဗျာ arbitration ကြရင်ဘယ်လိုဖြစ်မလဲသူတို့ investment တွေကိုဘယ်လိုကာကွယ်ပေးနိုင်မလဲဆိုတာတော့အစိုးရချင်းကဟုတ်ပုံပဲလို့အစိုးရသူ့အစိုးရလည်းသူ့လူတွေကိုဒီလိုကာကွယ်ပေးဖို့ငါတို့လုပ်ထားတဲ့ကွာဆိုတော့သူကလည်းပြကျင်တာပေါ့နော်အဲ့ဒါလေးကျွန်တော်လုပ်နေရတယ်အခုကျွန်တော်တို့ EU နဲ့လုပ်တာတွေရှိတယ် US နဲ့လုပ်တာတွေရှိတယ်အခြားနိုင်ငံတွေကျွန်တော်လုပ်ကြပါတယ် Germany နဲ့လုပ်တယ်ပါဒါတွေကလည်းကျွန်တော်ရခင်လောက်ကျွန်တော်ဘက်ကလည်းဟိုတင်းတင်းကြပ်ကြပ်လုပ်တာမဟုတ်ဘူး shop ပေးတင်တာတွေ shop ပေးပြီး move လုပ်နေပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီအောက်ခြေဦးစီးဌာနတွေဝန်ကြီးဌာနတွေချင်းနေပါဦးနော်ကျွန်တော်တို့ဆူရဖွဲ့အနေနဲ့တမနာကြီးကတော့ပြောနေတဲ့အထက်မှာဒီစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်သွားမယ် policy ချရဲလှုပ်သွားတယ်ဒါပေမဲ့တချို့နေရာတွေမှာကျွန်တော်သတိထားမိတော့ဝန်ကြီးဌာနဆင်ဦးစီးဌာနဆင်အောက်ခြေလဲတွေမှာမပြောင်းလဲတဲ့ဌာနတချို့ရှိနေတယ်လို့ကြားရပါတယ်အဲ့တော့ဒီလုံနီးလုံဟန်ပိုင်းပေါ့နော်အဲ့ဒီအပိုင်းအနေနဲ့ပတ်သက်လို့ရောဝန်ကြီးတို့အနေနဲ့ဘယ်လိုကင်တွေဖြည့်ရှင်းသွားဖို့ရှိပါလဲ
အဲ့ဒါကျွန်တော်ခုနပြောလို့ capacity building ပေါ့ဒါကျွန်တော်တော်တော်လုပ်တယ်ဗျာပြီးခဲ့တဲ့2နှစ်ကျော်3နှစ်တခုထိပေါ့ပြင်တာတွေလည်းပြင်တာပေါ့တခါတည်းတော့လည်းโอ้ကျွန်တော်မြုံမှန်းလို့မဖြစ်လာနိုင်သေးဘူးပေါ့เนาะဒုတိယအစိုးရလောက်ကြလည်းဖြစ်ချင်လည်းဖြစ်လာမှာပေါ့ကျွန်တော်ခံယူပါတယ်ဒါလည်းခင်ဗျားလည်းသိတယ်နှစ်ပေါင်းမြုံများစွာကအခြား institute ချာအုပ်ချုပ်ရေး system နဲ့လက်လျောညီထွေတဲ့ institution တွေဖြစ်ခဲ့တယ်ယခု democracy နဲ့လိုက်လို့ညီ institution တွေကျွန်တော်တို့တီးထောင်ပေးတယ်တချို့တီးဆောက်ပေးတယ်တီးဆောက်နေတယ်သူတို့လည်းပဲလူကဒီလူပဲဖြစ်တော့ဒီ institution နဲ့ fitting ဖြစ်မဲ့ဟို manager တွေကလူသေးတယ်အဲ့ရတော့အားနေတယ်ဗျတချို့ပိုင်းကဒီ institution ရှိတော့လဲအရင် manager တွေနဲ့ဒီ institution ဝင်ရတဲ့ခါကျတော့ဒီအားနေချက်ကတော့ဘယ်အဆိုးအမဆိုးရှိလိုက်မယ်လို့ကျွန်တော်ထင်တယ်စိတ်ရှည်ရမယ်ဒါလိုပဲကျွန်တော်နားလည်အောင် move လုပ်ရမယ်
ဘယ်လောက်ထိအချိန်ယူရမယ်လို့ဝန်ကြီးခံပါလဲ
ကျွန်တော်ထင်တာတော့ရှိတူးလာလေသူတို့မြင်လေပဲဟိုတိုင်းပြည်တူးတက်လာလေဒီရတာကောင်းလေသူတို့မြင်လေပဲကျွန်တော်ကုသားညုံကိုတခုပြောမှာဗျာခင်ဗျားစတင်တဲ့ဆရာခင်ဗျားမှာကျောင်းသားတရားရှိတယ်ခင်ဗျားတင်တဲ့45မိနစ်တစ်ချိန်မိနစ်50တစ်ချိန်မှာတော့အားလုံးနားလည်တဲ့လူကတော့ပဲရှင်းရှင်းပဲဟုတ်ဘူးလားမြန်မြန်နားလည်တဲ့ညံကောင်းတဲ့လူကတချို့ကတဝက်လောက်နားလည်တချို့ကလုံးဝနားမလဲတဲ့ကျောင်းသားရှိတယ်လို့ပဲကျွန်တော်တို့လက်တွဲခေါ်သွားရမှာပဲတကယ်တော့ကျွန်တော် forum နေ meeting နေ dialogue တွေအများကြီးလုပ်ပါတယ်အများကြီးလုပ်တယ်ပြန်ပြီးခင်ကောင်းလုပ်လိုက်ရင်ဟိုအန်အောလုံးကိုကျွန်တော်လုပ်ကြတယ်ဒါမှမဟုတ်လူသေးတာပေါ့နော
်ဟုတ်ကဲ့နောက်တစ်ချက်ကတော့ ဒီလက်ရှိပုဂ္ဂလိကပိုင်းအနေနဲ့ဆိုရပိုင်းကိစ္စပါ။ငါအခုစီးပွားရေးတကားဖွင့်နေစီးပွားစီးပွားရေးလုပ်တဲ့ခါမှာပုဂ္ဂလိကလုပ်ငန်းတွေလည်းဖိတ်ခေါ်ပါတယ်။တစ်ဖက်မှာပြည်သူပိုင်းအစိုးရပိုင်းပြည်သူပိုင်းလုပ်ငန်းတွေလည်းအများကြီးရှိတော့ဒီအားပြန်မှုပေါ့။နောက်ချက်ကနောက်တစ်ခုဆိုအခုနိုင်ငံခြားရေးနှိမ့်နယ်မှုတွေပါလာပါတော့မယ်။ဥပမာဆိုရင်ကဝန်ကြီးပြောသွားတဲ့အထက်မှာဆက်သွယ်ရေးစက်တာဘက်မှာဆိုလို့ရှိရင်ဟူဒူတူတယ်လီနော်တို့လာမယ်။တစ်ဖက်မှာမြန်မာဆက်သွယ်ရေးလုပ်ငန်းတွေရှိပါတယ်။ဒီအားပြန်မှုတွေနဲ့ပတ်သက်လို့တော့ဘယ်လိုစဉ်းစားထားလဲ။ဘယ်ဘက်ကအကောက်ဆုံးပြီးမလဲဘယ်လို
။သူကတော့ကျွန်တော်တို့ level playing ground ပဲ။ All level playing ground ပဲ။ဒါလည်းလူပဲသွားမှာပဲ။ဒါလို့မသွားလဲ2015ကြာခံရမရဘူး။အာဆီယံတစ်ခုလုံး level playing ground တော့ကြာမှာ哦။တော့ကြာမှာဆိုဒီအတွက်ကျွန်တော်ပြင်ဆင်ပြီးသွားမှာပဲ။သို့တော်လည်းပဲဒီလိုရှင်ပြန်ရင်းအဖြစ် quality ကောင်းတာတွေထွက်လာမယ်။ဈေးနှုန်းသင့်တင့်တာတွေထွက်လာမယ်။ပြည်သူကျေနပ်တာတဲ့ပြည်သူကျေနပ်တဲ့ services စ good စီပေါ့လေ။ဒါတွေဖြစ်လာမယ်လို့ဖြစ်ရအောင်ဒါတော့မှန်ကန်တဲ့နည်းနဲ့ပဲရှင်ပြန်ရရမယ်ဒီလိုစီးပွားရေးစနစ်မှာဈေးကွက်စီးပွားရေးစနစ်မှာတော့ခင်ဗျားရှုံးသွားရင်တော့ခင်ဗျားဒီပြည်လမ်းကိုစရမှာပဲ
တော့တချို့ဆိုရင်ဒါကြတော့ပြည်သူပိုင်လုပ်ငန်းတွေအစိုးရပိုင်လုပ်ငန်းတွေကငိုလေးက institution ရှိတယ်အခိုင်အမာရှိတယ်ရှိပြီးသားနောက်တစ်ခုကတစ်ဖက်မှာလုပ်ပိုင်ခွင့်ဆိုတဲ့ဟာလို့ရှိတော့တစ်ဖက်ကပိုလိကလုပ်ငန်းတွေဘက်ကရှင်ပြန်ရမယ့်အခက်အခဲရောမရှိနိုင်ဘူးလား
ကျွန်တော်တို့အခုအရင်တော့လုပ်ပိုင်ခွင့်တွေမပေးတော့ဘူး all level playing ground ဖြစ် ground ဖြစ်အောင် lean လုပ်လာတယ် state owned enterprise ကို lean လုပ်လာတယ်ပြီးရင်သူကJB လုံးဝင်လို့ PPP လုံးဝင်လို့ဆိုပြီးတော့သွားတော့အနာဂတ်မှာ state owned enterprise တွေတော်တော်ပါသွားမယ်။အဲ့မှာဘာဒီပေါ်လာဆို corporate corporatize လုပ်တဲ့ corporation တွေပေါ်လာမယ်။ board and corporation တွေပေါ်လာမယ်။ဒီလိုအသွင်နဲ့သွားပြီးတော့ကျွန်တော် budget ကလည်း balance budget ဖြစ်အောင် move လုပ်သွားမှာပေါ့
။တခြားဒီရင်းနှံသဘောကရင်းနှံနဲ့သဘောတန်ငွေတွေဘာလို့ရတဲ့ကိစ္စတွေနဲ့ပတ်သက်လို့ရင်းနှံကတော့ကာလာတစ်ခုဆေးအချိုရောက်မှနေခဲ့တဲ့တပိုင်းပေါ့နောက်ပိုင်းမှာဖွင့်လင်းမြင်တာမှုဘိုင်းနဲ့ပတ်သက်လို့ဝန်ကြီးဘယ်လိုပြောနေမှာလဲ
ကျွန်တော်တို့က EIDI လုပ်တယ်လေဒါခင်ဗျားသိတယ် EIDI ကျွန်တော်တို့ပဲစလုပ်တာလုံးဝနဲ့ကူဒီလာမဲ့လလောက်ဆို EIDI ကျွန်တော်တို့ကလူတွေလည်းရွေးပြီးပြီးသုံးဘွဲ့ရှိတယ်လေအစိုးရရဲ့အရင်းနှီးတဲ့အရင်လုပ်ငန်းရှင်တွေရဲ့ Civil Society ဒါလည်းကျွန်တော်ဖွဲ့ပြီးပြီး Candidates တော့ကျွန်တော်ရှောက်လာပို့ဖို့ပဲကြံတယ်ဒါလည်းအားလုံးရှင်းထားပြီအဲ့ကြရင်တော့ဒီ revenue ဘယ်လောက်ရတယ်ဆိုတော့ပေါ်လာမယ်ရေနံစွမ်းရည်လျှက်စည် huge hydropower forestry mining ဒါတွေရနေပဲကျွန်တော် revenue ဘယ်လောက်ရဆိုတာ transparent ဖြစ်လာမယ်အဲ့ဒါဆိုအဲ့ revenue တွေကနေကျွန်တော်အနာဂတ်သွားမှာကခင်ဗျားလည်းသိတယ် Norway နိုင်ငံလို့ဟာမျိုးဟုတ်ဘူးလားအဲ့ revenue တွေကနေပြီးတော့နိုင်ငံတော်အနေနဲ့ဘာနာငွေတခုထူချောင်းအောင်ပြီးတော့ဒါတိုင်းပြည်တိုးတက်အောင်လည်းလုပ်လို့ရတယ်elders တွေထောက်ပံ့မယ်ခလေးတွေထောက်ပံ့မယ်ပညာတော်သင်တွေတုံးမယ် welfare တွေတုံးမယ်ခင်ဗျားလည်းသိပါတယ် Norway ကလည်းကျွန်တော်နမူနာယူတာ why ကလည်း welfare လောက်တာမျိုးရှေ့လျှောက်ကတော့ all transparent ပဲ so ဒါတွေကျွန်တော်မပူတော့ဘူ
းကျွန်တော်နောက်ဆုံးခုမေးချင်ပါတယ်အခုမကြခင်နောက်ထပ်နောက်နှစ်2015ဆိုရင်ရွေးကောက်ပွဲလုပ်မယ်အစိုးရအသစ်တက်လာမယ်အဲ့တော့ဒီဘက်မှာတော့ဒီဘက်အစိုးရဘိုင်းကနေပြီးတော့စီးပွားရေးပြင်ပြောင်းလဲမှုဘိုင်းဒီမှာပြင်ဆင်တယ်မူဝါဒတွေချမှတ်တယ်နိုင်ငံခြားသားတွေဆိုရင်ဒါလေအဲ့ဒါပါပဲအစိုးရပြောင်းလို့ရှိရင်ပြောင်းသွားမလားဆိုတာပေါ့နော်အဲ့တော့ဒီမူဝါဒနဲ့ပတ်သက်လို့ဒီပြောင်းအစိုးရပြောင်းသွားလို့ရှိရင်ရှိပြီးသားမူဝါဒနဲ့ပတ်သက်လို့ဘယ်လောက်ထိခိုင်မှာရှိမယ်လို့အာမခံပြောနိုင်မလဲဘုရ
ားပြောင်းဖို့တော့သိမရှိသလောက်လို့ကျွန်တော်ထင်တယ်ယခုအချိန်မှာဒီအစိုးရတက်လာပြီးတည်းကနိုင်ငံတကာကျွန်တော်တို့ကူညီတဲ့လူတွေအဖွဲ့တွေကအများကြီးများပါတယ်ကျွန်တော်လုပ်သမျှလည်းဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးလုပ်ကြတဲ့အတွက်ကြောင့် framework for ကျွန်တော်တို့က economic development strategy ကနိုင်ငံတကာနဲ့ဆွဲထားတဲ့ကြောင်းဘဒူးလာလာဒီလုပ်ပဲလုပ်အောင်ပါပဲဒါကျွန်တော်အမြင်ပေါ့တို့တူပဲခင်ဗျာ poverty reduction ပဲဆိုရတဲ့စဉ်းစားတော့လုပ်အောင်ပါပဲ rural development လုပ်ကြအောင်ပါဖြစ်တဲ့ကြောင်းဒီ frame ကတော့မပြောင်းဘူး strategy ကတော့မပြောင်းနိုင်ဘူးသို့တော်လည်းပဲ tactically ကတော့နည်းနည်းပါးပါတော့ပြောင်းနိုင်တယ်ဒါလို့ယူဆတယ်နောက်တစ်ခုကဒီခေတ်မှာကျွန်တော်လုပ်သမျှလုပ်ငန်းတွေအားလုံးကပြည်သူကိုချပြပြီးမှ awareness လုပ်ထားတဲ့အတွက်ကြောင်းဟုတ်တော့တော်များများပြည်သူသိပြီးမှပြည်သူနဲ့ဆွေးနွေးပြီးမှလုပ်တဲ့အတွက်ကြောင့်အရင်လို abrupt change တော့မဟုတ် 180 degree out of phase တော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါဝန်ကြီးအခုလိုဖြစ်ကြပြီးတာကျေးဇူးအများကြီးတင်ပါတယ
် thank you ပါဟုတ်ကဲ့
တာမျိုးအစီအစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီအစီအစဉ်ကိုတော့တနင်္ဂနွေနေ့ညနေခင်းတိုင်းမှာအစီအစဉ်တစ်ကိုထုတ်လွှင့်ပေးပြီးအခုလိုတနင်္လာနေ့မနက်ခင်းမှာပြန်လည်ထုတ်လွှင့်ပေးတာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့